ထိုင်းမြန်မာနှစ်နိုင်ငံသဘောတူညီမှုနဲ့မြန်မာဘက်က MOU လုပ်သားအယောက်280ကျော်ကိုမြဝတီမဲဆောက်နယ်စပ်ကနေဒီကနေ့မေလ10ရက်နေ့မှာစပြီးတော့ဆီလွတ်လိုက်ပါတယ်။ဒါဟာကပ်ရောဂါ COVID-19 ကြောင့်ဒီနှစ်နှစ်နိုင်ငံကြားမှာတရားဝင်လုပ်သားဆီလွတ်တာကိုနှစ်နှစ်လောက်ရပ်ထားပြီးတော့ပထမဆုံးအကြိမ်ဆီလွတ်တာဖြစ်ပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်။
မြန်မာနိုင်ငံဘက်ကအလုံသမားဆေလွတ်ရေးထိုင်းမြန်မာနှစ်ဖက်သဘောတူစာချုပ် MOU အရအလုံသမား280ကျော်ကိုကရင်ပြည်နယ်မြဝတီဘက်ကနေထိုင်းနိုင်ငံမဲဆောက်ဘက်ကိုဒီကနေ့မှလွှဲပြောင်းပေးလိုက်ပြီလို့မြန်မာအလုံသမားရေးရာဌာနရဲ့အမြင့်တန်းအတွင်းဝင်ဦးညွန့်ဝင်းက VOA ကိုပြောပါတယ်
။မှန်ပါတယ်ခင်ဗျဒါဒီကဟိုကာလမှာ MOU စပြီးကျွန်တော်တို့ဒါထိုင်းနဲ့နေနိုင်ပြီးစပြီးတော့ပို့တော့နော်။နောက်လည်းကျွန်တော်ပြောတဲ့တော့ရှောင်းကျွန်တော်တော့ပို့ရှိပါတယ်။ဖိုင်ရဲ့ဒီနာကိုဝစီဗန်တိုင်းကျွန်တော်စသစ်ပေါ်မှာလေသူတို့ဘက်ကဝန်ရံဒီအထုပ်လုံတော့ကြိုင်နာနဲ့ချောရှိသွားတယ်တော့ချောက်ကျွန်တော်တို့တိုင်လုပ်ဖို့ရှိပါလေ
ထိုင်းနိုင်ငံမဲဆောက်မြို့မှာရှိတဲ့မြန်မာအလုံသမားတန်အရာရှိယုံကတော့ဒီနေ့ထိုင်းကိုရောက်လာတဲ့မြန်မာ MOU လုံသား289ယောက်ရှိတယ်လို့ထုတ်ပြန်ထားပါတယ်သူတို့အားလုံးဟာ Pandus Poultry Group ရဲ့ကြက်သားထုတ်လုပ်ရေးအလုပ်ရုံမှာလုပ်ကင်ရမှာပါ2021ခုနှစ်ကိုဗစ်ကပ်ရောဂါကာလမှာထိုင်းရောက်ပြီးပလုံသားအများစုနေရပြန်ကြလို့ထိုင်းမှာလုံသားလိုအပ်ချက်များနေပါတယ်ဒီလိုအပ်ချက်ကိုဖြည့်နိုင်ဖို့အတွက်အင်းကြီးချင်းမြန်မာနိုင်ငံဘက်ကနေလုံသားအများအပြားကိုခေါ်သွင်းနေရတာပါမြန်မာနိုင်ငံမှာတော့ကိုဗစ်ကပ်ရောဂါနဲ့ဆေးအာဏာသိမ်းမှုကြောင့်စီးပွားရေးချွတ်ချုံကျနေပြီးထိုင်းကိုတရားမဝင်အလုပ်သွားလုပ်သူတွေတဖြည်းဖြည်းများလာပါတယ်အလုပ်လုပ်ကင်ဖို့အတွက်ထိုင်းနယ်စပ်ကိုတရားမဝင်ဖျက်ချော်ရင်ဖမ်းဆီးခံရသူမြန်မာတွေလည်းနေတိုင်းနှိပါရှိနေပါတယ်အလုပ်တစ်ခုရဖို့ထိုင်းမှာလုံနေရပေမဲ့ဝင်ငွေကတော့ကုန်ကြစည်းိမ်နဲ့စူးမိဆောင်းမိတိတ်မဖြစ်ဘူးလို့ဘန်ကောက်မြို့စမုတ်စခွန်မှာအလုပ်လုပ်နေတဲ့မြန်မာလုံသားတို့က VOA ကိုပြောပါတယ
်ခက်တယ်ရောအများကြီးရောလားအစီအစဉ်ဒီမှာပေါ်သားတဲ့အများကြီးရှိတော့အဲဒီကအမှတ်လို့ရှိရင်စမတ်ကြီးဆိုတာလည်းလင်ခံတဲ့သူတွေရှိတယ်လို့ကိုယ်တိုင်ဆက်ကြည့်ပြီးတော့ပိုင်းဆက်ကြည့်တယ်ဆိုတော့ညီကြီးမှလို့ညီကြီးမှတော်တော်လေးတွေ့နေကြတော့ဒီလိုတွေ့နေလာတာကြီးကြတော့လည်းဘယ်တော့မှမဟုတ်ဘူးနော်အဲတော့ဒီမှာနေရတာကိုယ်ကတော့ခေါင်းဆိုင်ဒီမှာပြောပြန်ကြွေးပြရတယ်အလိုပဲပေါ့အလိုပဲဖြစ်ကြတော့
တရားမဝင်အလုပ်လုပ်နေရတဲ့မြန်မာလုံသားတဦးအနေနဲ့တလကိုပြန်မြလာစားငွေမြန်မာငွေနဲ့ဆိုရင်ကျပ်6သိန်းလောက်ရပြီးတော့တဝက်လောက်ပဲစုဆောင်းမိတယ်လို့သူကပြောပါတယ်မြန်မာကနေတရားဝင်လုံသားတောင်းတဲ့ချီခေါ်ယူသွားမယ်လို့ထိုင်းဘက်ကမြန်မာအလုပ်ကင်ရှာဖွေရေးအေဂျင်စီတွေကိုမကြသေးခင်ကကန့်လန့်ခဲ့တာပါမြန်မာဘက်ကတော့ကနဦးအနေနဲ့လုံသား2000လောက်စပြီးပို့ဖို့ပြင်ဆင်ထားတယ်လို့လူထိတ်မိုးပြပလုတ်ကင်ရှာဖွေရေးအေဂျင်စီက VOA ကိုပြောပါတယ် MOU လုံသားတွေဆေလွတ်ဖို့အတွက်မြန်မာအလုတ်ကင်ရှာဖွေရေးအေဂျင်စီ12ခုကလုတ်ကင်ခွင့်ရထားပါတယ်ထိုင်းဘက်ကတရားဝင်လုံသားအများပြလိုအပ်နေပေမဲ့လည်းထိုင်းလုပ်ငန်းတွေရဲ့အချက်လက်ကိုစစ်ဆေးရတာတချို့ဆက်ယုံတွေကအသစ်ဖြစ်နေတာတွေကြောင့်ဓာရီကိုစီစစ်ဖို့အချိန်ကြန့်ကြာနေတယ်လို့အေဂျင်စီတချို့ကပြောပါတယ်ခင်ဗျာ